ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆန့်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလင်းအညာတွေနဲ့ပြည့်နေတဲ့အိမ်တလုံးအဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်အထွေထွေညီလာခံမှမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုအစ္စရေးကလုံးဝရှုတ်ချကြောင်းလည်းပြောပါတယ်ဂျေရုရှလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တယ်လို့အမေရိကန်ကဥဆောင်ပြီးနိုင်ငံသားတန်ယုံတွေကိုပြောင်းရွှေ့မှာဖြစ်ပြီးပြောင်းရွှေ့တည်ဆောက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းပြောခဲ့ပါတယ်။ဂျေရုရှလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံကိုလည်းပြောင်းရွှေ့အခြေစိုက်နဲ့အကြောင်းအမေရိကန်ရဲ့ကာလကြာရှည်ရည်တည်ချက်ကိုပြောင်းလဲပြီးသမ္မတဒေါ်နယ်ထရန့်ကဒူလာဇန်ပိုင်းမှာပဲကြီးညာခဲ့တာပါ။ဂျေရုရှလင်မြို့နယ်ပတ်သက်တဲ့မကြတီးခင်ကသဘောထားဆုံးဖြတ်ချက်တွေအပေါ်အလွန်အမင်းဝန်ထမ်းချောင်းထက်သွင်းဖော်ပြထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလွန်ကြုံရေးကောင်စီမှတနင်္လာနေ့ကချမှတ်ဖို့ကြိုးစားခဲ့ကြတာပါ။ဒါပေမဲ့လည်းအဖွဲ့ဝင်15နိုင်ငံရှိတဲ့လွန်ကြုံရေးကောင်စီမှ14နိုင်ငံကထောက်ခံခဲ့ပြီးမြဲလဲအမေရိကန်ကဗီတိုအာဏာသုံးပေးချခဲ့ပါတယ်။ဒီကနေ့အထွေထွေညီလာခံမှာမဲခွဲမဆုံးဖြတ်ခင်မှာလဲအမေရိကန်သမ္မတထရန့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးတို့ကသတိပေးပြောဆိုနေကြပါတယ်။အမေရိကန်ထံကဒေါ်လာဘီလီယံထောင်ပေါင်းချီယူနေပြီးအမေရိကန်ကိုဆန့်ကျင်မဲခွဲဖို့ကြိုးပမ်းတဲ့လုပ်ရဖြစ်သမ္မတထရန့်ကမနေ့တုန်းကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့တယ်လို့မဲခွဲဆုံးဖြတ်မှုကိုစောင့်ကြည့်နေမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်ရှင်။